ာရှင်များခင်ဗျာအခုချိန်ကစပြီးအပစင်အင်္ဂါနေ့ညတိုင်းပြင်ဆက်ပေးနေကြအမေရိကန်နိုင်ငံရဲ့အကြောင်းတည်ကောင်းစရာကဏ္ဍကိုဒေါခင်မျိုးသက်နဲ့အတူကျွန်တော်ထွန်းအောင်တို့ကပြင်ပြပေးပါမယ်ကဲဒေါခင်မျိုးသက်ရေဤရက်စစ်ပွဲရံမုံငွေချထားပြီးဟာအခုထက်တိုင်မပြပြသေးပါဘူးဒီမိုကရက်တွေကသမရဘုရှ်ကိုနောက်ဆုံးအကဲဆန်းရမှာဥပဒေကြမ်းသစ်ကိုရေးဆွဲလိုက်ရာဒီတစ်ကြိမ်မှာတော့လိုအပ်တဲ့ရံမုံငွေတစ်ဝက်လောက်ကိုသာပေးထားတဲ့အတွက်သမရကအပြည့်ပေးရမယ်လို့ပြောဆိုပြီးဗီဒီယိုသေချာပေါက်လွတ်အောင်မှာဖြစ်ပါတယ်
။ပြီးခဲ့တဲ့သတင်းပတ်ထဲမှာတင်သွင်းခဲ့တဲ့ဒီမိုကရက်တွေရဲ့အီရတ်ရံမုံငွေမူကြမ်းမှာအမေရိကန်တပ်တွေအီရတ်ကနေပြီးပြန်ရုပ်သိမ်းရမယ်အချိန်စရာပါနေတဲ့အတွက်သမရဘုရှ်ကပယ်ချလိုက်တာမို့နောက်ထပ်ကြာထမ်းချက်တစ်ခုကိုထပ်ပြီးတင်သွင်းခဲ့ကြရတာပါဦးထွန်းအောင်ရှင်ဒုတိယအကြိမ်ထပ်ပြီးတင်သွင်းတဲ့ဒီပြတ်ထမ်းချက်မှာတော့အမေရိကန်ဒေါ်လာ43ဘီလီယံချထားပြီးဒါဟာအီရတ်နဲ့အာဖဂန်နစ္စတန်မှာရှိတဲ့လုံခြုံရေးတပ်တွေကိုလေ့ကျင့်ပေးဖို့ပါပါဝင်တဲ့အမေရိကန်တပ်တွေအတွက်ရံမုံတွေပါဒါပေမဲ့ဇူလိုင်လအထိပဲခွင့်ပြုထားတာတွေ့ရပါတယ်အီရတ်ရဲ့လက်ရှိအခြေအနေနဲ့ပတ်သက်ပြီးသမရရဲ့တင်ပြချက်တွေထွက်လာခဲ့တဲ့နောက်ပိုင်းအမေရိကန်တပ်တွေစက်တင်ဘာလအထိလှုပ်ရှားနိုင်မှုအတွက်ဘီလီယံဒေါ်လာ53ဘီလီယံလောက်ချထားပေးမယ်မပေးဘူးဆိုတာကိုစွတ်တော်မှနောက်ထပ်ထပ်ပြီးမဲပေးဆုံးဖြတ်ရမှာဖြစ်ပါတယ
်ဒီမိုကရက်တစ်ခေါင်းဆောင်တွေကအမေရိကန်တပ်တွေနဲ့စစ်ဖက်ကွန်ထရိုက်တာတွေ6လအတွင်းရုပ်သိမ်းရမယ်ဆိုတဲ့တီးကြဥပဒေကြမ်းကိုပါတင်သွင်းခဲ့ပါသေးတယ်ဒါပေမဲ့ပါတီအတွင်းစစ်ပွဲကိုပြင်းပြင်းထန်ထန်ဝေဖန်သူများကျင့်နှံ့အောင်လုပ်ပေးထားတဲ့အဲ့ဒီအဆိုပြုချက်မအောင်မြင်ခဲ့ပါဘူးအောက်လွှတ်တော်ဥက္ကဋ္ဌနန်စီပိုလိုစီကအီရက်အစိုးရနဲ့သမရဘုရှ်တို့အောင်မြင်စွာဆောင်ရွက်ပေးရေးတာဝန်ယူဖို့တောင်းဆိုထားတယ်လို့ပြောကြပါတယ်
။ He has grown accustomed to a free hand on Iraq that he had before January 4th. Those days are over.
ဒီမိုကရက်တစ်လွှတ်တော်ကိုချုပ်ထိန်ခဲ့တဲ့ January 4ရက်နေ့မတိုင်ခင်အရင်ကအီရက်နဲ့ပတ်သက်ပြီးလွတ်လပ်လပ်လပ်ဆောင်ရွက်နေရတာမျိုးကိုသမရအနေနဲ့နေသားချနေတာကိုတွေ့ရပါတယ်။အခုဒါမျိုးမရတော့ပါဘူး။အမေရိကန်ပြည်သူပြည်သားတွေကအီရတ်စစ်ပွဲအဆုံးသတ်စင်တဲ့လမ်းကြောင်းအစ်စ်မျိုးကိုပဲလိုချင်နေကြတယ်ဆိုတာကိုပြက်ပြက်သားသားပြောခဲ့ကြတာပါလို့မစ္စပလိုစီကပြောသွားတာပါ
။သမရဘုရှ်ပထမဗီဒီယိုလုတ်လိုက်တဲ့တပ်တွေရုပ်သိမ်းရန်အချင်းစရာပါဝင်တဲ့ဒီမိုကရက်တွေရဲ့ဥပဒေကြမ်းဟာနိုင်ငံရေးကစားတာဖြစ်တယ်လို့ကယ်လီဖိုးနီးယားပြည်နယ်ရီပဘလစ်ကန်အမတ်ဒေးဗစ်ဒရီယာကစွပ်စွဲခဲ့ပါတယ်
။ Funding our troops who are in harm's way is not a game. These votes may make my friends on the other side of the aisle.
And ye yin sai ni ya de chano ro tat pwe de atwe yamong ngwe cha pe yi ha ka za sia ma hoh ba bu. Di mae pe mu chaung democrat de che nat ba lai me. Da ba me ko dai ka kwe pho ne ka ba ta hwan a cha phat tama de ko thi yauk swa tai khai pho. Chano ro tat de lo at da ya shi pho. သူတို့ကဘာအကောင့်ကိုမှမလုပ်သေးဘူးလို့ဒရီယာကဆွဆွဲလိုက်ပါတယ်
။အထက်လွှတ်တော်မှာတော့ဒီမိုကရက်ပါတီဝင်ဦးရေကမဆိုးစလောက်ကလေးပိုးနေပြီးအများစုဖြစ်နေတာမို့ဒီပြတ်ထမ်းချက်ကိုအတီးပြုတ်နိုင်တဲ့အခွင့်အလမ်းကနှဲပါနေပါတယ်။ဒီပြတ်ထမ်းချက်ဟာစနစ်တကျမရှိဘဲနဲ့တစစီဖြစ်နေတယ်ဆိုပြီးစက်တပ်ပရင်းနေကတမရကနေကြိုတင်ပယ်ချခဲ့တဲ့မှတ်ချက်မျိုးကိုပန်တဂန်စစ်ဌာနချုပ်မှပြောကြားခဲ့ပါတယ်။ဒါအပြင်အမေရိကန်စစ်တပ်အတွက်လိုအပ်တဲ့ရံပုံငွေအပြည့်ပေးတဲ့ပြဋ္ဌာန်းချက်မျိုးကိုလွှတ်တော်ကနေတင်သွင်းရမယ်လို့လည်းဆိုပါတယ်
။ My message to the members of Congress is whatever your beliefs may be, let's make sure our troops get funded.
လွှတ်တော်အဖွဲ့ဝင်တွေကိုကျွန်တော်ပြောလိုတာကတော့မိတ်ဆွေတို့ဘာပဲယုံကြည်ယုံကြည်ကျွန်တော်တို့တပ်တွေရံပုံငွေရအောင်လုပ်ပေးပါ။နိုင်ငံရေးသမားတွေကကျွန်တော်တို့တပ်မှုတွေကိုဘယ်လိုစစ်ဆင်ရမလဲဆိုတာညွန်ကြားချက်မပေးစေခြင်းပါဘူးစစ်မြေပြင်ကကျွန်တော်တို့တပ်တွေကိုမချုပ်နှောင်စေခြင်းဘူးလို့သမရကပြောပါတယ
်အီရန်အစိုးရအနေနဲ့တိကျတဲ့နိုင်ငံရေးနဲ့စီးပွားရေးဆိုင်ရာစံသတ်မှတ်ချက်တွေရှိဖို့လိုတယ်ဆိုတာကိုသမရကသဘောတူခဲ့တဲ့အပြင်ဒီကိစ္စနဲ့ပတ်သက်ပြီးအခြေခံသဘောတူညီမှုတွေရရှိဖို့အတွက်သူ့ရဲ့အင်ဖြူအကြီးအကဲကလွှတ်တော်အမတ်တွေနဲ့ညှိနှိုင်းအဖြေရှာဖို့လုပ်မယ်လို့လည်းပြောပါတယ်အောက်လွှတ်တော်ဥက္ကဋ္ဌနန်စီပလိုစီကတော့ဒီညှိနှိုင်းမှုတွေကနေအဖြေတစ်ခုခုရဖို့သူမျှော်လင့်နေတယ်လို့စာသားပရင်းတွေကအောက်လွှတ်တော်မှာပြောခဲ့တဲ့အပြင်နောက်ဆက်တွဲအကျိုးဆက်တွေပေါ်မလာတဲ့စံတတ်မှတ်ချက်မျိုးကတော့အဓိပ္ပာယ်မရှိဘူးဆိုတော့ဒီမိုကရက်ပါတီဝင်တွေရဲ့ရည်တည်ချက်ကိုလည်းပြောကြားခဲ့ပါတယ
်။ဒီတော့တွင်မှာပဲသမရကအီရက်စစ်ပွဲမှာသူရဲ့အခိုင်အမာဆုံးမဟာမိတ်ကိုဆုံးရှုံးတော့မှာဖြစ်ပါတယ်။ ဗြိတိချဝန်ကြီးချုပ်တိုနီဘလဲဟာရာထူးမှဆင်းပေးပါတော့မယ်မစ္စဘလဲကအီရတ်စစ်ပွဲတခြားလုံးအမေရိကန်နဲ့အတူရပ်တည်ခဲ့ပြီးသမရဘုတ်နဲ့ပူပူကပ်ကပ်လုကင်ခဲ့ပါတယ
်ဟုတ်ပါတယ်ဦးထွန်းအောင်ရှင်မစ္စဘလဲနှုတ်ထွက်တော့မယ်ဆိုတဲ့ဆုံးဖြတ်ချက်ကြောင့်အီရတ်စစ်ပွဲကိုထောက်ခံတဲ့ဗြိတိချနိုင်ငံသားအရေးအတွက်ဟာ30ရာခိုင်နှုန်းအောက်ပဲရှိတော့တယ်လို့လူလူစစ်တမ်းကောက်ယူချက်တွေကပြနေပါတယ်ဒါပေမဲ့သမရဘုတ်ကတော့အီရတ်နဲ့ပတ်သက်တဲ့ဗြိတိန်နိုင်ငံရဲ့မူဝါဒကပြောင်းလဲမှာမဟုတ်ဘူးလို့ပြောခဲ့ပါတယ်ဗြိတိန်နဲ့အမေရိကန်နိုင်ငံခြားဆက်ဆံရေးဟာအလွန်အရေးပါပြီးမှတ်ချက်အတင်းခံနိုင်တယ်။နိုင်ငံလက်တွဲဆောင်ရွက်ပြီးဆိုရင်အရေးကြီးတဲ့လုပ်ငန်းတွေအောင်မြင်နိုင်တယ်လို့လည်းပြောခဲ့ပါတယ်။ဒါရင်မကသေးပါဘူး။အစ်စ်တက်မဲ့ဝန်ကြီးချုပ်နဲ့လည်းသူကောင်းကောင်းကြီးလက်တွဲဆောင်ရွက်နိုင်တယ်လို့သမရကခန့်မှန်းထားပါတယ်။ဝန်ကြီးချုပ်အဖြစ်နဲ့လက်ရှိ Labour Party ကနေဗန်ဒါရေးဝန်ကြီး Gordon Brown ကိုရွေးပစ်ဖို့များနေတာမို့သူဟာအီရတ်ပြဿနာတွေကိုကောင်းကောင်းနားလည်တယ်သူလို့လည်း Mr. Bush ကပြောပါတယ်ရှင့်။
တချိန်တည်းမှာပဲပြင်သစ်မှသမရအဖြစ်ရွေးကောက်ခံထားရသူနီကလပ်ဆာကိုဇီနဲ့သဘောတူတာတွေရှိသလိုသဘောမတူတာတွေလည်းရှိပါလိမ့်မယ်။ဒါပေမဲ့အတူလုတ်ကင်ဖို့ရှုမြင်တယ်လို့မစ္စတာဘုတ်ကပြောပါတယ်။နောက်လာကြရင်မစ္စတာဆာကိုဇီကဂျာမနီက G8 ဆက်မှုတိုးတက်ရှင်းနိုင်ငံထိပ်သီးအစည်းအဝေးမှာပြင်သစ်ကိုပထမဆုံးအကြိမ်ပူဇော်ပြုပါလိမ့်မယ်။ဇွန်လ28ရက်နေ့ယာတုမှတရားဝင်ဆင်းပြတော်မယ်ဒိုနီဘလဲအဖို့လည်းနောက်ဆုံးအစည်းအဝေးဖြစ်ပါကြောင်းကြေညာရင်ဒီအပအမေရိကန်နိုင်ငံရဲ့အကြောင်းစီကောင်းစီရာကဏ္ဍကိုဒီမှာပဲညှနာပြပါစီခင်ဗျာ